ကဘာပေါ်မှာနန်းသက်အရှိဆုံးထိုင်းပြည်ဘူမိပေါ်အဒူရတဲ့နန်းရွာဆန်ခဲ့တဲ့နှစ်နှစ်ပြည့်အထိမ်းအမှတ်ဖြစ်အောင်မေတ္တရာပွဲတွေဘရင်ကြီးကိုရည်စူးတဲ့အလူဒါနပွဲတွေနဲ့ဂါရဝပြုပွဲတွေကိုထိုင်းနိုင်ငံနဲ့တိုင်းနယ်ပြည်နယ်89ခုမှာကျင်းပခဲ့ပါတယ်။ဒီလိုကျင်းပခဲ့ရမှာမြမရွှေပြောင်းအလုပ်သမားတွေလည်းတက်ရောက်ခဲ့ပါတယ်။မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံကနန်းသက်အရှိအဆုံးဘရင်ကြီးဖြစ်တဲ့ဘူမိပေါ်အဒူရတဲ့အတွက်ထိုင်းနိုင်ငံတဝန်ပြည်နယ်နဲ့တိုင်း89ခုမှာရှိတဲ့ဖုံးတော်ကြီးကျောင်းတွေမှာအလှူဒါနပြုလုပ်တဲ့ပွဲတွေအောင်မေတ္တရာချင်းအထိမ့်မှတ်ဂါရဝပြုပွဲတွေကိုကျင်းပခဲ့ရမှာမြမရွှေပြောင်းလိုသမားတွေလည်းပူးပေါင်းလှူဆောင်ခဲ့ကြတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံစမော့စခွန်ခရိုင်မဟာချိုင်ဒေသမှာတော့ရွှေပြောင်းလိုသမားအခွင့်အရေးကွန်ရက်ကနေဦးစီးပြီးအလှူဒါနပွဲကိုအောက်တိုဘာလ23ရက်နေ့ကကျင်းပခဲ့တယ်ဆိုပြီးရွှေပြောင်းလိုသမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
။ထိုင်းနိုင်ငံမှာရှိတဲ့တိုင်းနယ်ပြည်နယ်89ခုမှာတော့ဒီဖုံးကျောင်းတွေထိုင်းဖုံးကျောင်းတွေမှာကျွန်တော်တို့ကဒီဘီမင်းရဲ့ကြီးနိုင်ရဆန်ကျင်အထိမ့်မှ23ရက်နေ့အောက်တိုဘာ23ကိုကျွန်တော်တို့ကကရဝပြည်ကျင်းခန်းသားကြီးမှာတော့ကျွန်တော်တို့ညီကြရကျောင်းတွေမှာကျွန်တော်မြန်မာရှိကျောင်းလို့ဒီမှာပါဝင်ပြီးမှကျွန်တော်တို့ဟိုကုသိုလ်ပြုတာတို့ဆွမ်းကြောက်လောင်းတာတို့အလှူဒါနလုပ်တာတို့ဒီတက်ချက်တာတို့လုပ်ခဲ့တာရှိပါတယ်ခင်ဗျာ။သမောစာကွန်မှာအထိုင်မှာဆိုရင်ကျွန်တော်တို့ရဲ့ဟိုဖွင့်လှစ်ထားတဲ့စတင်ကျောင်းကြီးမှာဆိုရင်ကျောင်းသားဦးကြီး၅ဦးရှိတယ်ပြီးရင်ဆရာဆရာမ15ဦးရှိတယ်အဲ့ဒါကျွန်တော်တို့အပါအဝင်နံနက်ပိုင်းမှာတန်ကြတော့အရှင်ပြည်မြတ်များကိုစွန့်ကြောက်လောင်ပြီးဒီသက်ချက်ချင်းအမြတ်တန်ပိုးဝင်ကျင်ကျွန်တော်ဗုဒ္ဓံပြုလုပ်ခဲ့ပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာတော့ကလေးငယ်များနဲ့အမျိုးသမီးများအတွက်ကုညီဆောက်ရှောက်ရေးအဖွဲ့ကကလေးတွေကဘရင်ကြီးနိုင်ရွာဆန်နဲ့နှစ်နှစ်ပြည့်တဲ့နေ့မှာစီမီထွန်းပြီးဂါရဝပြုတာတွေကိုလုပ်ခဲ့ကြပါတယ်ဦးအောင်ကျော်ကတော့ထိုင်းပြည်ကြီးဟာမြန်မာနိုင်ငံသားတွေရဲ့အကျိုးအတွက်လှူဆောင်ခဲ့တာတွေကြောင့်သူရဲ့ကျွေးစုတွေကိုအောက်မေ့သတိရတဲ့အနေနဲ့မြန်မာရွှေပြောင်းလို့သမားတွေကအခုလိုလုပ်ခဲ့ကြတာလို့လဲဆိုပါတယ
်မြန်မာနိုင်ငံသားတွေကိုသူကလူသားတွေပဲလို့ပြီးမြင်တယ်ဒါကြောင့်မလို့သူဖြစ်တဲ့တောင်လုံးမှာမြန်မာလူမျိုးတွေစနစ်တကျနဲ့နေထိုင်နိုင်ဖို့အတွက်နေရာတွေပေးတာတို့အလုပ်ကန့်ခွင့်လမ်းတွေပေးတာတို့နောက်ကာကွယ်စောင့်ရှောက်မှုဥပဒေကြေညာတို့ကျွန်တော်တို့အများကြီးလုပ်ပေးခဲ့တဲ့ကျေးဇူးတူရှိပါတယ်
ထိုင်းနိုင်ငံရဲ့60မြောက်ဘရင်ကြီးဖြစ်တဲ့ဘူမိဘောအဒူရတက်ဟာကဘာပေါ်မှာနန်းသက်အရှိဆုံးဘရင်တစ်ပါးလည်းဖြစ်ပါတယ်သူလက်ထက်မှာထိုင်းနိုင်ငံတဝန်တိုးတက်ကောင်းမွန်အောင်လှုပ်ဆောင်ခဲ့ရုံသာမကနေဆက်နေပြည်သူတွေအတွက်လည်းမေတ္တာထားနိုင်ခဲ့သူပါသူလက်ထက်မှာပဲနိုင်ငံမဲ့တွေကိုခေလွန်ခွင့်များစွာပေးခဲ့ပြီးနိုင်ငံမဲ့ကလေးတွေအတွက်ပညာရေးကျန်းမာရေးအခွင့်အလမ်းတွေရရှိနိုင်တဲ့ဥပဒေတွေကိုလည်းထုတ်ပြန်ပေးခဲ့ပါတယ်ဒီအတွက်ထိုင်းနိုင်ငံတွင်းမှာ10စုနှစ်3စုထက်မနည်းနေထိုင်နေကြတဲ့မြန်မာနိုင်ငံသားတချို့ဟာလည်းနိုင်ငံသားတွေရရှိခဲ့သလိုထိုင်းနိုင်ငံသားတွေနီးတူအခွင့်အလမ်းတွေကိုလည်းပေးခဲ့သူပါဒီအတွက်ရွှေပြောင်းလိုသမားတွေကလည်းဘရင်ကြီးကိုချစ်ခင်စိတ်နဲ့နိုင်ရဆန်ကျင်းနှစ်ပတ်လည်နေ့မှာအလှူဒါနတွေပြုလုပ်ခဲ့ကြပါတယ်ရှင်